မဖြစ်မနေစစ်မှုထမ်းမဲ့စစ်မှုတန်းဥပဒေနဲ့ပထမဆုံးခေါ်ယူမဲ့ဘတ်စနဲ့မှာကိုသဘောဆန္ဒနဲ့ volunteer ဝင်ရောက်သူတွေသာပါဝင်မှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဗိုလ်ထုံးနေမှာပြောလိုက်ပါတယ
်ကိုယ်ကိုယ်တိုင်ခံစားကြည့်တယ်ဆိုတဲ့လက်လူကြီးဘလောက်ကြီးလဲဘလောက်တက်ကြွလဲဆိုတော့လက်ကြီးဟုတ်ကဲ့
ဒီပြည်တော်မှာကျင်းပတဲ့မလ22ရက်89ထင်းပြောက်တက်မတော်နေ့အခမ်းအနားမှာသတင်းတောက်တွေကိုစစ်မှုထမ်းဥပဒေကြောင့်စိုးရိမ်နေတဲ့လူငယ်တွေနဲ့ပတ်သက်ပြီးမေးမြန်းရမှာအဲ့ဒီလိုပြန်လည်ဖြေကြားခဲ့တာပါစစ်မှုထမ်းဥပဒေကြောင့်ငွေကြေးနဲ့ပတ်သက်တဲ့ကိစ္စတွေဖြစ်ပေါ်နေရဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးလည်းတချို့အချက်တွေကပုံကြီးချက်ပြောဆိုတာဖြစ်ပေမဲ့မီဒီယာတွေမှာဖော်ပြတဲ့တချို့အချက်တွေကတော့မှန်ကန်ကြောင်းလဲစစ်ကောင်စီပြောခွင့်ရကဝန်ခံခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးပြည်သူစစ်မှုထမ်းဘုတ်အဖွဲ့အပေါင်းနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကထိမ့်ပေးနေတယ်လို့လည်းမီဒီယာကဖြေကြားပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဒုခွင့်ရအထူးကိုယ်စားလှယ် Tom Andrews ကတော့အနာသိစစ်ကောင်စီဟာစစ်မှုထမ်းဥပဒေကိုအသက်သွင်းဖို့ကြိုးပမ်းပြီးနိုင်ငံတော်ကရပ်သားတွေကိုထိခိုက်စေတဲ့အထက်မှလူသူစုဆောင်တဲ့ပုံစံလုပ်ဖို့ကြိုးစားနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကတည်းကကုလသမဂ္ဂလူခွင့်ဆိုင်ရာမာမင်းကြီးရဲ့တရားဝင် website မှာထုတ်ပြန်တဲ့ထဲမှာသတိပေးထားပါတယ်ခင်ဗျာ